မော်စကိုမြို့မှာကျင်းပနေတဲ့နိုင်ငံတကာလူညုံရေးဆိုင်ရာညီလာခံကိုတွားတက်နေတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ရဲ့ရာဇာထီးရေးစင်ဟာနိုင်ငံတကာပိတ်ဆို့မှုတွေကြားကစစ်လက်နက်ပစ္စည်းလေးဆက်လက်ရရှိစေဖို့နဲ့တန်တမာရေးအရရည်ရွယ်တဲ့ခီးစင်တစ်ခုအဖြစ်ရှုမြင်ကြောင်းနိုင်ငံရေးအကြီးအကဲတချို့ကသုံးသပ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့အခုနားဆင်ရမှာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံလေးကိုစစ်လက်နက်စီးဆင်းမှုတွေတားမြစ်ကြဖို့နိုင်ငံအများစုကမဲပေးဆုံးဖြတ်ခဲ့ကြတာပါဒါကလည်းဖေဖော်ဝါရီ1ရက်နေ့ကစလို့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်အရသာပြည်သူနဲ့လူငယ်တွေကိုအကြမ်းဖက်အနေနဲ့ပစ်ခတ်မှုအတွင်းအခုချိန်ထိဆိုရင်လူပေါင်း880ကျော်တေဆုံးခဲ့ရတဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်ကြတဲ့သဘောလို့သုံးသပ်ကြပါတယ်ဒီလိုအချိန်မှာရုရှားနိုင်ငံရဲ့ဖိတ်ကြားမှုနဲ့မော်စကိုမှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ကိုကြင်မြောင်နိုင်ငံတကာလုံခြုံရေးညီလာခံကိုဗိုလ်ချုပ်မူအီးမေးအွန်လိုင်းဥဆောင်တဲ့အဖွဲ့တွားရောက်တာဖြစ်ပါတယ်ဒီခီးစဉ်ဟာနိုင်ငံတကာပိတ်ဆို့မှုတွေကြားကစစ်လက်နက်ပစ္စည်းဝယ်ယူရေးစာချုပ်ချုပ်ဆိုမှုတွေလုပ်ဖို့မြန်မာစစ်ကောင်စီရဲ့ခြေလှမ်းတစ်ခုသာဖြစ်တယ်လို့မြန်မာနိုင်ငံရေးသွန်းသက်သူဒေါက်တာနိုင်အောင်ကရှုမြင်ပါတယ
်ဒီရုရှားနဲ့ဒီဗမာစစ်တပ်နဲ့ကရှေ့လျားတဲ့ဟိုဆက်ဆံရှိခဲ့တယ်ပေါ့နော်အရာရှိတွေကိုသင်တန်းပေးရတယ်ဟိုတပ်ပညာပိုင်းဆိုင်ရာဒီအနေစားပြီးတော့မစီးရတဲ့နယ်နေပြတာတွေပေါ့နော်ဆိုတော့နပိုင်းမှာကဒီရုရှားနဲ့မာဗျူအမြောက်လက်နက်ဝယ်ယူမှုတွေလည်းပို့ပြီးတော့များလာတယ်အဲတတိထားမိသလောက်ဆိုရင်မိနစ်လောက်ကပဲစပြီးတော့ဒီလိုအစည်းအဝေးမျိုးကိုဒီမဲအောင်နိုင်တို့ကိုယ်တိုင်သွားတက်တာလည်းရှိတယ်ဆိုတော့ဒီကြားထဲမှာလည်းဒီပူးတွဲစီးရေးဟလာပြိုင်ပွဲတွေဘာတွေညာတွေလောက်ကလည်းရှိတယ်ဆိုတော့ဒါတော့ရုရှားနေဥဆောင်ပြီးတော့မှသူနဲ့ဒီလက်နဲ့ရောင်းဝယ်မှုတွေမကဘဲနဲ့ဒီလက်ချင်းမှုတွေတည်ဆောက်မှုတွေလုပ်တဲ့နိုင်ငံတွေကိုခေါ်ပြီးတော့မှဟိုဆက်ဆံရေးတိုးမြှင့်ပြီးကြောက်လာတဲ့ပုံစံပေါ့နော်ဒါပေမဲ့ထူးထူးခြားခြားတည်ထားမိတာကတော့ဒါကမနစ်ကဒီဒေါ်အောင်ဆန်းစုကြည် NLD အစိုးရဖြစ်နေတဲ့အချိန်မှတည်းကဒါကရှိခဲ့တဲ့ဥစ္စာပေါ့နော်အဲ့လိုမျိုးစီးရမှာမိတ်သဘောမျိုးဆန်းဆန်းပူးပေါင်းလှုပ်ဆောင်မှုတွေကိုဒီ NLD ဒီဒူဒူအစိုးရလွှတ်တော်တို့ကနေပြီးတော့အဲ့ချိန်တုန်းကအတိမတ်ပြုခဲ့လားအတိပြုခဲ့သလားဒါတွေပေါ်မှာဘယ်လိုသဘောထားလဲဆိုတာတော့ကျွန်တော်လည်းမသိဘူးကုလသမဂ္ဂကဒီလက်နက်ဟိုပိတ်တယ်မူကသူကဟိုတားဆီးဖို့တိုက်တွန်းတဲ့သဘောမျိုးပဲရှိရဲ့သဘောမျိုးလို့ပေါ်ဖြစ်တယ်ဒီလိုမျိုးဟာမျိုးတွေကဒီလုံခြုံရေးကောင်စီကနေပြီးတော့မှလွှတ်တော်မှာပဲပို့ပြီးတော့အသက်ဝင်တဲ့သဘောမျိုးပေါ့ဆိုတော့နော်ဒါရုရှားနဲ့ဗမာကြားထဲမှာဒီကုလသမဂ္ဂထွေထွေညီလာခံဖြစ်နေတာဒီကသူတို့ရဲ့စီးရေးဆက်ဆံမှုလက်နက်ရောင်းဝယ်ဆက်ဆံမှုမှာဘာမှသိသိသာသာသူထူးခြားတာမျိုးမရှိဘဲနဲ့ပုံမှန်တိုင်းပဲသွားနေတယ်လို့ပဲသဘောရတယ်။အဲခုဟိုတိထားတဲ့အခြေအနေတွေတားမှာငကိုရှိနေတဲ့ဒီလက်နက်နဲ့ပတ်သက်လို့ရောင်းဝယ်ကိစ္စတွေလည်းဖက်ဆင်းပြီးတော့မှဒီစာချုပ်တွေလည်းချုပ်ဖို့ရှိနေတယ်လို့တော့ကျွန်တော်တို့ကြားရတာပဲလေ။
အမေရိကန်ဥရောပသမဂ္ဂနဲ့အခြားနိုင်ငံတို့ကမြန်မာစစ်ကောင်စီအပေါ်တန်ခတ်အရေးယူမှုတွေလှုပ်ရှားခြင်းမှာနိုင်ငံတကာမျက်နှာစာမှာမြန်မာစစ်ကောင်စီကိုတန်တမာရေးအရအကာအကွယ်ပေးတာကတရုတ်နဲ့ရုရှားဖြစ်ပြီးအခုတစ်ခါရုရှားကဖိတ်တဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုဗိုလ်ချုပ်မူကြီးကိုယ်တိုင်တက်ရောက်တာကစစ်ကောင်စီအတွက်လိုအပ်နေတဲ့စီးရေးနဲ့တန်တမာရေးအကာအကွယ်ရဖို့ကြိုးပမ်းမှုဖြစ်တယ်လို့အမေရိကန်မှာနေထိုင်တဲ့မြန်မာအရေးသုံးသက်သူဒေါက်တာတင့်ဆွေကမြင်ပါတယ်
နိုင်ငံတော်တော်များများကဆင်ခြင်လို့ခေါ်တဲ့တန်ခါရေးဘူးမှာဗီဇာပိတ်ထားတဲ့အချိန်သူသွားခွင့်ရတဲ့နိုင်ငံကိုသွားပြသလားလို့လည်းစက်ကစဉ်းစားရတာပေါ့နော်နောက်တစ်ခုကတော့နိုင်ငံကခင်းခင်းမှာဒီအားအကြီးဆုံးဖြစ်ခဲ့တဲ့ဆိုဗီယက်ကနေပြုတ်ကွေးပြီးတော့ဒီနေ့လက်ရှာဟာလက်နက်အားရကြီးရင်တော့သူကလက်နက်အားအတော်ကြီးမှမှရှိပါတယ်အဲသူလက်နက်တွေလည်းအဆင့်တန်းတစ်စုံကြီးရှိတော့အဲ့ဒီလက်နက်ရရေးအတွက်ဒီဗမာစစ်ကောင်စီကရုရှားကိုအားကိုးနေတာဟာတော်တော်ကိုသိတာတော့ပေါ့နော်အဲ့ဒီသူ့လက်နက်အင်အားဖြစ်ဖို့အဲရုရှားကိုပို့ပြီးတော့နှိကအောင်ဆော်ရဲဖလားလို့ကျွန်တော်ယူဆပါတယ်ခင်ဗျာနောက်တစ်ချက်ကတန်တမာရေးရကြည့်လို့ရှိရင်ကျွန်တော်အမြင်ကတော့သူဟာဗီဇာပေးတဲ့နိုင်ငံလောက်ပဲသွားနိုင်ခွင့်ရှိတာကိုသွားပြနေတာလည်းတော့သိပ်ပို့တယ်လို့ကျွန်တော်မထင်ဘူးခင်ဗျာဟုတ်ကဲ့
ရုရှားနိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့ကုကြင်မြောင်နိုင်ငံတကာလုံခြုံရေးညီလာခံကိုတက်ရောက်ဖို့ဝေချုံမီးမင်းအောင်လှိုင်ကိုရုရှားကာကွယ်ရေးဝန်ကြီးစာဂေးရှိုးဂီကဖိတ်ကြားခဲ့တာပါဒီညီလာခံကိုဇွန်လ22ကနေ24ရက်နေ့ထိကျင်းပမှာဖြစ်ပြီးဝေချုံမီးမင်းအောင်လှိုင်နဲ့အတူ ဒုဗိုလ်ချုပ်ကြီးမူမြင့်ထွန်းဒုဗိုလ်ချုပ်ကြီးရဲဝင်းဦးကာကွယ်ရေးဦးစီးချုပ်ရေဗိုလ်ချုပ်ကြီးမူအောင်တို့လည်းဒီကိစ္စမှာလိုက်ပါသွားကြပါလေခင်ဗျာ